မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရဘူးဆိုရင်မြန်မာနိုင်ငံကိုနောက်တစ်ခေါက်မသွားတော့ဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတည်းကမြန်မာနိုင်ငံကိုတွားရောက်စဉ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းတဲ့အပေါ်ဖြစ်နိုင်ခြေရှိတဲ့သဘောမျိုးစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ခဲ့ကြောင်းလက်ရှိအခြေအနေမှာဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်ထပ်မံချခံရတဲ့အပေါ်အလွန်စိုးရိမ်မိတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကစင်ကာပူနိုင်ငံမှာ ISEAS အရှေ့တောင်အာရှလေးလာရေးဌာနကပြုလုပ်တဲ့ဆွေးနွေးပွဲမှာတင်းနှလာနေတုန်းကပြောဆိုခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုဆွဲချက်အများအပြားနဲ့စစ်တပ်အာဏာပိုင်တွေကဆွဆွဲပြီးပြစ်ဒဏ်တွေချမှတ်ထားတာစုစုပေါင်းထောင်ဒဏ်အနည်း20ရှိသွားပြီဖြစ်ပါတယ်ပြီးခဲ့တဲ့လတဲ့စစ်ကောင်စီအကြီးအကဲအပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုကိုသတင်းစကားပေါ်ဖို့နဲ့ပဋိပက္ခတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရောပါရေးခိုင်မာတဲ့ခြေလှမ်းတွေလုံနိုင်မှုအဆိုပြုခဲ့တာဖြစ်ကြောင်းကုလသမဂ္ဂရဲ့ဆက်ဆံရေးဟာတရားဝင်မှုကိုအတိမတ်ပြုဖို့မဟုတ်ကြောင်းအထူးကိုယ်စားလှယ်ကကြေညာတဲ့ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်မြန်မာစစ်ကောင်စီကတော့ဒီထုတ်ပြန်ချက်ဟာတစ်ဖက်သက်ဆံပြီးအထင်မြင်လွဲမှားတိုင်စရာဖြစ်တယ်လို့ဆိုကာတွဲဆုံမှုအတွင်ပြောဆိုခဲ့တဲ့အချက်အလက်တွေကိုစာမျက်နှာ28မျက်နှာနဲ့ထုတ်ပြန်ခဲ့ပါတယ်အထူးကိုယ်စားလှယ်နိုလင်းဟေဇာရဲ့တင်းနှလာနေကဆွေးနွေးမှုအတွင်မြန်မာနိုင်ငံမှာနိုင်ငံရေးအကြက်တဲတွေနဲ့မတည်ငြိမ်မှုတွေကြောင့်နေရစွန့်ခွာထွက်ခွာလာသူတွေအများအပြားရှိနေတာကြောင့်နိုင်ငံတကာအတိုင်းအဝန်းကဝိုင်းဝန်းကူညီကြဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ